မြန်မာနိုင်ငံအပအဝင်အရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတို့မှာအပူလိုင်းတံကိုခန်းစားခဲ့ကြရမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တော့ဧပြီလဟာစံချိန်တင်အပူပြင်းဆုံးလဖြစ်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကအပူဒဏ်ပြင်းထန်လွန်းလာတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံတဝှမ်းလုံးမှာရှိတဲ့စာတင်ကျောင်းတွေပိတ်ခဲ့ရပြီးတော့အပူဒဏ်ကိုရှောင်ရှားနိုင်ရေးခန့်မှန်းခြေကျောင်းသား32တန်းကိုအစိုးရကအိမ်နေမှာပဲနေကြဖို့တတိပေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနရဲ့အကြီးတန်းမိုးလေဝသခန့်မှန်းသူမိုဟာမက်အဘူခလန်မာလစ်ကတော့ဒီနေ့မှာတော့မကြုံစဘူးအပူဒဏ်ကိုထူးထူးခြားခြားခံနေရပြီးတော့အဲ့ဒီအပူဒဏ်ကနိုင်ငံရဲ့80ရာခိုင်နှုန်းလောက်ကိုလွှမ်းခြုံထားပါတယ်လို့ AFP သတင်းဌာနကဆိုပါတယ်။ကျန်းမာရေးဌာနပြောရေးဆိုခွင့်ရှိသူကလည်းလွန်ခဲ့တဲ့10ရက်အတွင်းမှာအပူဒဏ်ကြောင့်သေဆုံးမှုက12ဦးထက်မနည်းရှိခဲ့တယ်လို့ဆိုပါတယ်။ဒေသတွင်းနိုင်ငံတွေဖြစ်တဲ့ Cambodia, Myanmar, Vietnam နဲ့အိန္ဒိယတို့ဘက်မှဆိုရင်လည်းအခုလိုမျိုးအပူလိုင်းဒဏ်ဖြတ်တဲ့ဒဏ်ကြောင့်မို့လို့အပူချိန်ဟာ40ဒီဂရီဆယ်ဆီယက်အထက်မှာရှိခဲ့ပြီးမြန်မာနိုင်ငံမှာဆိုရင်လည်း56နှစ်အတွင်းအမြင့်မားဆုံးအပူချိန်ဖြစ်တဲ့6မြို့နယ်မှာအပူချိန်က 48.2 ဒီဂရီဆယ်ဆီယက်ထိရှိခဲ့ပြီးတော့သေဆုံးသူတချို့လည်းရှိခဲ့ပါတယ်ရှင်။